Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတဏိတာအမောပန်းပြေကြပါရဲ့လားခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2016ခုနှစ်ဩဂုတ်လ2ရက်အင်္ဂါနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ယှဉ်ပြိုင်မှုတွေမှာ Republican Party သမ္မတလောက် Donald Trump နဲ့စစ်မြေပြင်မှာကြာဆုံးသွားတဲ့ American Muslim စစ်သည်ရဲ့ဖခင်ဖြစ်သူတို့ကြားအပြန်အလှန်တုံ့ပြန်ပြောဆိုမှုတွေဆက်လက်လွှမ်းမိုးနေပါတယ်။ American ကိုအလဲပတ်ရောက်နေတဲ့စင်ဝင်ဝန်ကြီးချုပ်ဟာသမ္မတ Obama နဲ့ဒီကနေ့အင်ဖြူမှာတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောက်နဲ့တူကြီးညာပေးမှာပါ
။ Okay ပါခင်ဗျာ။တိုင်းပြည်တွင်ငြိမ်းချမ်းရေးနဲ့ Federal Snip ပေါ်ဆောင်နေချိန်မှာအကြီးစားတယံသာရထုတ်လုပ်မှုတွေရနာထားဖို့တိုင်းသားလူငယ်များညီလာခံကတောင်းဆိုလိုက်ပါတယ
်အခုတိုင်းသားငယ်ညီတော်တော်များများဆစ်ဖြစ်နေတယ်မမကြီးကပိနေကိစ္စတွေလည်းဖြစ်နေတယ်အဲဒီကြားထဲမှာလည်းမစီမံကိန်းတွေလည်းအများကြီးထွက်တယ်အဲ့ဒါမျိုးတွေကမဖြစ်စေခင်ဘူးနော်ဒါဆိုတော့တိုင်းကလည်း
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူနိုင်ငံလုံးအနှံ့ရေးပေးတင်ပြည်သူတသိန်းနီးပါးရှိသွားပြီဆိုတဲ့သတင်းနဲ့အမေရိကန်ပြည်ထောင်စုကမေကဘာမီရွေးပွဲမှာရှင်ပြန်ခဲ့တဲ့မြန်မာအမျိုးသမီးတို့ရဲ့ကြိုးပမ်းမှုတွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်မှုတွေမှာ Republican Party ကသမ္မတလောင်း Donald Trump နဲ့2004ခုနှစ်တုန်းကအိရတ်နိုင်ငံမှာအသေးခံဘုံးကွဲတက်ခတ်မှုကြောင့်တည်ဆုံသွားတဲ့ American Muslim စစ်သည်ရဲ့ဖခင်ဖြစ်သူ Khizar Khan တို့ကြားအပြန်အလှန်တုံ့ပြန်ပြောဆိုမှုတွေနဲ့သာဆက်လက်လွှမ်းမိုးနေပါတယ်
။ How would this candidate be elected? Is he going to be the cause of the sinking of the ship of the Republican Party?
ဒီလို60လောင်းတယောက်ကိုဘယ်လိုလုပ်ပြီးသမ္မတဖြစ်တင်မြောက်ကြမလဲ Republican Party ပြတ်သုံးစီမဲ့အကြောင်းရင်းတစ်ခုတော့ဖြစ်လာတော့မှာလားဆိုပြီးဖခင်ဖြစ်သူခန်က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာမှတ်ချက်ပေးခဲ့တာပါပြီးခဲ့တဲ့ဇာတာပင်းလေးကအဆုံးသတ်ခဲ့တဲ့ Democratic Party ညီလာခံအတွင်းတည်ဆုံသွားတဲ့တားဖြစ်သူရဲ့စစ်မှုထမ်းဘဝကိုထောက်ပြပြီး American ကို Muslim နေဝင်ရောက်ခွင့်ပေါ်ကန့်သတ်ဖို့ပြောဆိုနေတဲ့ Republican သမ္မတလောင်း Trump ကိုခန်ကဝေဖန်ခဲ့ရတာကနေနှိမ့်စင်ရက်ဆက်ဆိုသလိုအပြန်အလှန်ပြောဆိုမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ခန်နဲ့ခြေရင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့Republican သမ္မတလောင်း Trump ပေါ်သမ္မတ Barack Obama လာမကထိတ်တန့် Republican ခေါင်းဆောင်တွေပြည်ပနိုင်ငံတွေမှာမှုထမ်းခဲ့ကြတဲ့စစ်ပြန်တွေနဲ့ကြာဆုံးစစ်သည်တွေရဲ့မိခင်တွေကိုကိုစားပြုထားတဲ့ Ghost Star Mother Support တွေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါမှမဟုတ်တင်းလာနေတုန်းကတော့ Trump ကသူ့အနေနဲ့ခိုင်းတဲ့အငင်းအကောင်လုပ်နေတာမဟုတ်ဘဲအစွန်းရောက် Islamwadi အကြောင်းပြောနေရတာဖြစ်တဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ Democratic Party ရဲ့သမ္မတလောင်း Hillary Clinton ကတော့မနေ့ကနေဘရာစကာပြည်နယ် Omaha မြို့စီယွန်ခီးစဉ်တွင်ဒီကိစ္စနဲ့ပတ်သက်လို့ပြောဆိုတာမရှိပဲစီဝါရေးကိစ္စဥသာအာယုံဆိုင်ပြောဆိုသွားပါတယ်
။လီဗျားနိုင်ငံထက်က IS အကြမ်းဖက်သမားတွေကိုပြစ်မှတ်ထားပြီးတော့တင်းလာနေကလေကြောင်းထိုးစစ်စင်တာဟာ GNA လို့ခေါ်တဲ့လီဗျားကြမ်းဖက်အစိုးရရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့အမေရိကန်အစိုးရကတင်းလာနေကပြောပါရယ်။တနစ်ကျော်ကြာအောင် IS အကြမ်းဖက်သမားတွေရဲ့အမခန်နယ်မြေဖြစ်တဲ့ကန်ယူရာမြို့ CS The White ကိုအမေရိကန်တို့ကလေကြောင်းထိုးစစ်ဆင်ခဲ့တာပါ။ဒီမြို့ဟာအခုခါမှာ GNA အစိုးရတပ်တွေတို့ထောက်ခံတဲ့တပ်ဖွဲ့တွေရဲ့ဦးတည်ထိုးစစ်ဆင်တဲ့နေရာဖြစ်ပါရယ်။ CS နယ်မြေနယ်နိမိတ်ထဲကိုအမေရိကန်လေကြောင်းထိုးစစ်တွေဆက်ပြီးတော့ဆင်နွှဲသွားမှာဖြစ်ပြီးမြေပြင်တိုက်ပွဲတွေတော့ပါဝင်မှာမဟုတ်ဘူးလို့လီဗျာသမ္မတကောင်စီအကြီးအကဲ Fayyad Sarraj ကပြောပါရယ်။လီဗျာနိုင်ငံကိုပေးတဲ့အမေရိကန်ရဲ့အကူအညီတွေဟာလေကြောင်းထိုးစစ်တွေနဲ့သတင်းအချက်အလက်တွေမျှဝေပေးတဲ့လုပ်ငန်းတွေတာဖြစ်တယ်လို့အင်ဖြူရောပြောခွင့်ရ Eric Schatz ကဆိုပါရယ်။လူတွေကိုအနေပြုချင်ကြတဲ့ IS နဲ့တခြားအကြမ်းဖက်သမားတွေအတွက်ဘေးလွတ်ရာနေရာဆိုတာမရှိစေရဘူးဆိုပြီးတော့သမ္မတ Obama ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့လည်းအင်ဖြူရောပြောခွင့်ရကပြောပါရယ်။လီဗျာကလေကြောင်းထိုးစစ်တွေကိုလည်းဒီနေ့အတိုင်းဆက်ပြီးတော့လှုပ်ဆောင်နေတာလို့သူကပြောပါရယ်။
စီကာဗိုင်းရပim, ိုးကူးစက်ခံသူနောက်ထပ်လူနာ10ယောက်တွေ့ရှိခဲ့ရတဲ့အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကအရက်ကိုကိုဝင်ဆောင်အမျိုးသမီးတွေခရီးမသွားကြဖို့အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ကတင်းနေလာနေမှာပဲသတိပေးလိုက်ပါတယ်။စီကာဗိုင်းရပိုးကူးစက်ခံသူအခုခါမှာ14ဦးထိရှိလာတဲ့အတွက်လည်းရောဂါကူးစက်မှုကိုတားဆီးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကဗဟိုစုအထံအကူအညီတောင်းခံခဲ့ရတာပါ။
We are very active in making sure we do everything we can to control the spread of Zika in our state.
ဖလော်ရီဒါပြည်နယ်မှာယောဂကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုတနင်္လာနေ့နီးလနေနဲ့အစွမ်းကုန်ကြိုးစားနေတဲ့အကြောင်းအုတ်ချွေမှုရစ်စကော့ပြောဆိုသွားတာပါ။ဖလော်ရီဒါပြည်နယ်ကယောဂကူးစက်မှုအသစ်တွေအားလုံးဟာဒေသခံခြေနေကတဆင့်ကူးစက်ခံခဲ့ရတာဖြစ်တယ်လို့လည်းအုတ်ချွေမှုစကော့ကပြောပါတယ်။ဖလော်ရီဒါပြည်နယ်မှာမြို့မျိုးကကိုဝင်ဆောင်အမျိုးသမီးတွေအနေနဲ့လည်းချင်းကိုက်မခံရအောင်အထူးသတိထားကြဖို့လည်းတိုက်တွန်းထားပါတယ်။ဖလော်ရီဒါပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကတော့ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာမိုင်ယာမီမြို့လယ်ရဲ့မြောက်ဘက်မှာရှိတဲ့မိုင်ယာမီဒိတ်ခရိုင်က300ကီလိုမီတာအတွင်းမှာသာဖြစ်ပွားနေတယ်လို့လည်းပြောဆိုထားတာပါ။ယောဂကူးစက်မှုဖြစ်ပွားနေတဲ့အရာပုံပြမှုကြီးထွားနေပြီးဆက်လို့ရလုပ်ငန်းတွေအများများရှိရာနေရာတစ်ခုဖြစ်သလိုချင်းနေပေါက်ပွားနိုင်တဲ့ရေရင်တွေရှိရာနေရာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
တူရကီနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုကြိုးပမ်းမှုကိုဥဆောင်ကြံစီခဲ့သူဆိုပြီးတူရကီအစိုးရကဆွဆွထားတဲ့ဘာသာရေးဆရာကိုသူ့နိုင်ငံစီလွှဲပြောင်းပေးရေးဖိအားပေးတောင်းဆိုဖို့တူရကီလွတ်တော်အမတ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့အမေရိကန်ကိုရောက်နေကြပါတယ်။ဘာသာရေးဆရာဖလူလာဂူလန်ကိုလွှဲပြောင်းမပေးဘူးဆိုရင်နိုင်ငံဆက်ဆံရေးကိုထိခိုက်စေမယ့်အပြင်ဒေတာရင်းတင်းရင်ရေးကိုလည်းတိုက်ရိုက်တက်ရောက်မှုရှိလိမ့်မယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။အနာအပြိုင်မှုတွေအမြင့်ဆုံးဖြစ်နေချိန်မှာတူရကီနိုင်ငံတွင်သွေးထွက်တန်ယိုစစ်အာဏာသိမ်းမှုကြိုးပမ်းမှုအတွေ့တာဝန်ရှိသူကမဟာမိတ်နိုင်ငံထဲမှာဆက်နေသင့်ပါတယ်။နောက်ပြီးအဖမ်းမခံရဘဲအမေရိကန်နိုင်ငံကိုထွက်ပြေးလွတ်မြောက်သွားဖို့ဆိုတာလက်ခံနိုင်စရာမရှိပါဘူးဆိုပြီးတော့တူရကီနိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌတာဟာအိုဇန်ကပြောပါတယ်။တရားရေးဌာနမှကျင်းပတဲ့အစည်းအဝေးမှာပူးပေါင်းဆောင်ရွက်မှုရှိပေမဲ့တူရကီနိုင်ငံရဲ့တောင်းဆိုချက်ကိုအမေရိကန်တို့ကမလိုက်လျော့ဘူးဆိုရင်အမေရိကန်တူရကီနှစ်နိုင်ငံကြားဆက်ဆံရေးနဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးအပေါ်ပြင်းထန်တဲ့အကျိုးတရားမှုရှိလိမ့်မယ်လို့တူရကီတာဝန်ရှိသူတွေကသတိပေးခဲ့ပါတယ်။ဘာသာရေးဆရာကိုသူ့နိုင်ငံစီလွှဲပြောင်းပေးဖို့တူရကီရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေကတော့ဆွေးနွေးဖို့ဝန်လင်းနေကြပြီးတူရကီဘက်ကတင်ပြထားတဲ့အထောက်အထားတွေကိုတရားရေးဌာနကစီစစ်နေတယ်ဆိုပြီးတော့ပုံမှန်လို့အကြောင်းပြန်ကြားထားပါတယ
်။ VOA မြန်မာအံညနေပိုင်းမြန်မာဘာသာစီစစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 16683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမ်းမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။အမေရိကန်ပြည်အစိုးရကိုအလက်ပတ်ရောက်နေတဲ့စင်ကာပူညီချုပ်လီရှောင်လောင်းဟာသမ္မတဘရက်ကိုဝါမားနဲ့အင်ပြူတော်မှာဒီကနေ့အင်္ဂါနေ့တွေ့ဆုံမှာဖြစ်ပါတယ်။ညနေပိုင်းမှာတော့စင်ကာပူနဲ့အမေရိကန်တို့ကြားတပ်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ဖြစ်ပြုလုပ်မဲ့ကွန်ပျူတာညှဆစာပွဲကိုတက်ရောက်မှာပါ။မနေ့ကအမေရိကန်ကုန်သွယ်ရေးများအသင်းမှမင်းငွန်စကားပြောကြားမှာတော့ပစိဖိတ်ရေဝန်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် TPP ကိုအမေရိကန်ကွန်ဂရက်စ်တော်ကအတည်ပြုနိုင်ရာအာရှပစိဖိတ်ဒေသမှာအမေရိကန်ပေါ်အားကိုးယုံကြည်မှုတွေအရေးကြီးတဲ့အကြောင်းစင်ကာပူညီချုပ်ကပြောဆိုသွားပါတယ
် When it comes to the TPP you can say well it gives America a head start because you're in
အရှပ်စီဖိတ်ဒေသရဲ့နေရာတော်တော်များပါဝင်ပြီးကမ္ဘာမှာအရေးပါတဲ့ဒေသတစ်ခုနဲ့ကုန်သွယ်ရေးစာချုပ်ဖြစ်တဲ့ TPP မှာအမေရိကန်အနေနဲ့တပန်းတာတဲ့အစားကောင်းတဲ့ခြေလှမ်းတရားဖြစ်နေလဲစင်ကာပူကြီးချုပ်ကပြောဆိုခဲ့တာပါအရှပ်ဒေသရဲ့ဒီနေ့တည်းဒီနေ့မှာသမ္မတအမေရိကန်မှာသမ္မတယူကော့ဘွဲတွေချင်းပါမဲ့အချိန်မှာ TPP ကုန်သွယ်ရေးသဘောတူညီချက်ဟာလူကြိုက်မပြားဘူးဆိုတာကိုသူ့အနေနဲ့နားလည်နိုင်မိမဲ့လွှတ်တော်ကအတည်ပြုလက်ခံရေးဟာအမေရိကန်ဘောအားထားနိုင်မှုနဲ့ရည်မှန်းထားတဲ့အတိုင်းအလေးနဲ့ထားမထားဆိုတာကိုစမ်းသပ်မှုတစ်ခုလည်းဖြစ်လာလိမ့်မယ်အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ထိတွေ့ဆက်ဆံမှုအာရှနိုင်ငံတွေဘက်ကလိုလားနေပေမဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်ခံမှာလားဆိုတာကိုလည်းအတိအကျသိကျင်နေတယ်လို့လည်းပြောဆိုသွားခဲ့တာပါ။နိုင်ငံပေါင်း70နိုင်ငံပါဝင်တဲ့ TPP မှာတနေ့နဲ့တစ်ချိန်ချင်းအဲ့တော့တရုတ်နိုင်ငံလည်းပူးပေါင်းပါဝင်လာနိုင်တဲ့အလားအလာတွေကိုစင်ကာပူကြီးချုပ်ကပြောဆိုသွားပါတယ်။စင်ကာပူနိုင်ငံက Straits Times သတင်းစာနဲ့မင်းမြန်ကန်အတွင်းမှာတော့သမ္မတအိုဘားမားကကွန်ထရီသဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့ဆက်လက်တန်းနေထိုင်ချက်ထားစေဖြစ်တဲ့အကြောင်းသဘောတူညီချက်ဟာအမေရိကန်ရဲ့ပြည်ပပို့ကုန်တွေပေါ်အခွန်အထောက်ထောင်ပေါင်းများစွာကိုဖယ်ရှားပေးမှာဖြစ်တာကြောင့်ပုံမှန်ရှင်ပြိုင်နိုင်မဲ့အခွင့်အလမ်းတွေလည်းအားကောင်းလာမယ်အကြောင်းပြောဆိုသွားပါတယ်။
ထိုင်းနိုင်ငံမှာနိုင်ငံရေးအရမရေရာမှုတွေရှိနေပြီးနိုင်ငံစီးပွားရေးဟာလည်းအသင့်နဲ့အနေထားမှာရှိချင်းလာမယ့်ဩဂုတ်လ9ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေကိုမဲဆန္ဒရှင်တွေမဲပေးရတော့မှာပါလာမယ့်နှစ်မှာကျင်းပမယ်လို့ခန့်မှန်းရတဲ့ရွေးကောက်ပွဲပြီးရင်နိုင်ငံရေးမှာစစ်တပ်ကအတော့ကိုလွှမ်းမိုးထားမဲ့အချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံမှုရှိမရှိမဲပေးဆုံးဖြတ်တော့မှာပါဖွဲ့စည်းပုံအစ်ထဲမှာစစ်တပ်ကအထက်လွှတ်တော်ကိုယ်စားလှယ်အယောက်150ထည့်သွင်းထားပြီးတော့ရွေးကောက်ခံအောက်လွှတ်တော်အမတ်တွေကအယောက်900ရှိပါတယ်ဒါကိုလူထုကဘယ်လောက်ထိထောက်ခံမလဲဆိုတာမရေ မရဖြစ်နေပါသေးတယ်။ရွေးကောက်ခံပါတီဒါမှမဟုတ်မဲအများဆုံးရတဲ့ညွန့်ပေါင်းပါတီကရွေးချယ်မဲ့အစားလွတ်တော်နေရက်ကပူပေါင်းရွေးချယ်မဲ့စစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ဝန်ကြီးချုပ်အသစ်ကိုလူမှုအခြေပြုအဖွဲ့အစည်းတွေကစောင့်ကြည့်နေပါတယ်။2014မေလမှာစစ်တပ်ကအာဏာသိမ်းပိုက်ခဲ့တဲ့အချိန်ကလေးကထိုင်းနိုင်ငံရဲ့စီးပွားရေးမှာအခက်အခဲတွေရှိခဲ့သလိုစီးပွားရေးတိုးတက်မှုနှုန်းကပုံမှန်အောက်ကျသွားပြီးတော့ 3.5 ရာခိုင်နှုန်းတစ်ဝိုက်မှာရပ်နေတာပါ။2016ဒုတိယနှစ်ဝက်မှာလူလူရဲ့သုံးစွဲငွေတွေကဘာလက်ခီးသွားလုပ်ငန်းကရတဲ့ဝင်ငွေတွေနဲ့ထိုင်းရဲ့စီးပွားရေးတိုးလာမယ်လို့ထိုင်းဘဟုဘဏ်ကတာဝန်ရှိသူတွေကခန့်မှန်းထားပါတယ
်။ဂျာမနီနိုင်ငံက Volkswagen ကားကုမ္ပဏီကကာဗွန်တန်းငွေထုတ်လုပ်တဲ့နှုန်းနဲ့စဉံမှုနှုန်းတွေကိုမမှန်မကန်ဖော်ပြခဲ့တယ်ဆိုပြီးတောင်ကိုရီးယားဆွေးရကဒေါ်လာ16တန်တန်ရိုက်လိုက်တယ်လို့ကားမျိုးစား80လောက်ကိုလည်းရောင်းချခွင့်ပေးပင်လိုက်ပါတယ်။ကားတွေမှာကာဗွန်တန်းငွေထုတ်လုပ်မှုနှုန်းကိုရှော့ပြနိုင်အောင်ဖန်တီးထားတဲ့ကိစ္စတွေပေါ်ပေါက်လာရကပြီးခဲ့တဲ့နှစ်ထဲပြဿနာတွေနဲ့ရင်ဆိုင်ခဲ့ရတဲ့ Volkswagen ကုမ္ပဏီအတွက်တော့အခုနောက်ဆုံးတောင်ကိုရီးယားပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကြောင့်နောက်ထပ်ထိုးနှက်ချက်တွေဖြစ်ခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာတော့လည်းတောင်ကိုရီးယားက Volkswagen ကုမ္ပဏီကိုဒေါ်လာ 12.8 တန်ဒဏ်တက်ခဲ့ပြီးဒီဇယ်အင်ဂျင်ကားပေါင်း 32,000 ကျော်ကိုအသုံးပြုခွင့်ပယ်ဖျက်ခဲ့ပါတယ်။အခုနောက်ဆုံးဆုံးဖြတ်ချက်ရဒဏ်ငွေသစ်နဲ့အတူနောက်ထပ်ကားပေါင်း 83,000 ကိုလည်းအသုံးပြုခွင့်ပယ်ဖျက်ခံခဲ့ရတာပါ။
ဒီကနေ့အင်္ဂါနေ့မှာအရှင်ရော့ကျသွားတဲ့နီဒာတိုင်ဖုန်းမုန်တိုင်းဟာအပူပိုင်းဒေသလေပြင်းမုန်တိုင်းအဖြစ်ပြောင်းလဲသွားပေမဲ့ပြင်းထန်တဲ့လေတိုက်နှုန်းနဲ့ဆက်ပြီးတော့မိုးတဲထားနေသလိုဟောင်ကောင်ကျွန်းကနေတရုတ်နိုင်ငံတောင်ဖက်ပိုင်းစီကိုရွေ့လျားသွားပါတယ်။မုန်တိုင်းရဲ့ဗဟိုမှာတနာရီလေတိုက်နှုန်း40ကနေ60ကီလိုမီတာရှိပြီးတော့ဒီကနေ့နေ့လယ်ပိုင်းမှာတော့လေမုန်တိုင်းအလယ်ဗဟိုရောက်နေတဲ့ဂွမ်တောင်းပြည်နယ်ကနေအနောက်မြောက်ဘက်ကိုရွေ့လျားသွားမယ်လို့မိုးလေဝသကြိုတင်ခန့်မှန်းသူတွေကပြောပါတယ်။ဟောင်ကောင်ကိုအင်္ဂါနေ့မနက်ထီတညလုံးဖြတ်တန်းတိုက်ခတ်သွားတဲ့မုန်တိုင်းကြောင့်ရာနဲ့ချီတဲ့လေရင်ခီးစင်တွေဖြတ်လိုက်ရသလို stock ဈေးကွက်ကိုလည်းပေးလိုက်ရပါတယ်။ကျောင်းတွေရုံးတွေလည်းပိတ်ထားရပြီးတော့လူတွေကလည်းအိမ်ထဲမှာနေနေကြရတာဖြစ်ပါရဲ့ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲတိုက်နားဆင်နေပါလေ။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ငင်းငင်းရေးလုပ်ငန်းစဉ်ဖော်ဆောင်နေခြင်းနဲ့ Federal Snick ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကောင့်ထဲမဖော်နိုင်တဲ့ကာလမှာအကြီးစားတယံဇာတထုတ်ယူသုံးစွဲမှုစီမံကိန်းတွေကိုရပ်တန့်ထားဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များညီလာခံကသဘောထားထုတ်ပြန်လိုက်ပါတယ်။ဒီလိုစီမံကိန်းတွေရပ်တန့်ဖို့အတွက်အစိုးရကိုတောင်းဆိုမှာဖြစ်တယ်လို့21ရာစုပင်လုံးမှလည်းတင်ပြသွားမှာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီပြောခွင့်ရကဆိုပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့တဘောကတယံဇာတထွေယူမှုနဲ့ပတ်သက်တဲ့သဘောထားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာ6ရက်ကြာကျင်းပတဲ့တိုင်းသားလူငယ်ညီလာခံအပြီးမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီလိုတောင်းဆိုရတာဟာဖက်ဒရယ်ပြည်တော်စုတည်ဆောက်ချိန်မှာတိုင်းရင်းသားလူမျိုးတွေအကြားတယံဇာတခွဲဝေသုံးဆွဲရေးနဲ့ပတ်သက်ပြီးပြိပခတွေမဖြစ်ပေါ်စေဖို့ရည်ရွယ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီရဲ့ပြောခွင့်ရသူမင်းနောင်ထောကအခုလိုပြောပါတယ်။
ကျွန်တော်တို့မြင်တာကလည်းအခုတိုင်းသားငယ်ညီတော်များမှာဖြစ်ဖြစ်နေတယ်။နောက်မြေကဖိနေကိစ္စတွေလည်းဖြစ်နေတယ်။အဲဒီကြားထဲမှာလည်းမစီမံကိန်းတွေကလည်းအများကြီးထွက်တယ်။အဲ့ဒါမျိုးတွေကမဖြစ်စေခင်ဘူးနော်။ဘာလို့လဲ။ဒါကလည်းဖက်ဒရယ်ကိစ္စမျိုးရှင် social sharing လို့ပါလို့ကိစ္စအပါလာမှာไอ้ป่าล่ะไอ้ขาจ่ายพีซีมันเกงเนี่ยวินนี่วินท้าเลยส่วนตะไตนาชิงๆจา resource sharing resource allocation ลงได้คํามาคัดแค่ไหนนะบ่เนาะทีนี้กูตีซ่าแจเนี่ยหากูเจอเรายัดสายติ๋นเนี่ยยัดสายบีบู่บ่เนาะดีตบท้ากูเจอเราทุบเปลี่ยนน่ะบ่
တယံဇာတထုတ်ယူသုံးဆွဲမှုစီမံကိန်းနေရဆိုင်ကြီးအတွက်အစိုးရကိုတောင်းဆိုမှာဖြစ်တယ်လို့21ရာစုပင်လုံးမှာလည်းတင်ပြသွားမယ်လို့ဆက်ပြောပါတယ
်။ဒါအစိုးရဘက်ကတိုင်းရက်သက်ဆိုင်တာကိုအစိုးရဘက်ကလည်းတောင်းဆိုရမယ်။နောက်တောင်းဆိုမယ်ပေါ့နော်။နောက်တစ်ခုကဒီ21ပင်လုံးကဒီကဩဂတ်လစမှာပြောဒီတိုင်းနာခေါင်းဆောင်တွေဒီနဲ့ဆက်ဆက်ပြီးတော့မှကျွန်တော်တို့ဒီကိစ္စကိုအရေးစုပြီးဖို့လည်းကျွန်တော်တို့ကတောင်းဆိုသွားမယ်ပေါ့နော်
။ GDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့အထွေထွေအတွေ့အမှုကိုစားကြီးကတိုင်းသားလူငယ်ညီလာခံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပြီးတယံဇာတထုတ်ယူသုံးဆွဲရမှာလူမှုဆန္ဒသဘောထားကိုအခြေခံတင်တယ်လို့ထောက်ပြပါတယ်
။စစ်မှန်တဲ့နိုင်ငံရဲ့ပြဿနာဖြေရှင်းမှာစစ်စနစ်ကြတဲ့ principle အခြေခံဥပဒေဒီနည်းဥပဒေဒီအားလုံးလုပ်ပြီးမှပဲ federal ကိုအခြေခံတဲ့ငန်းနိုင်ရှင်တို့ကအကြီးစားဖွံ့ဖြိုးရေးစီမံကိန်းကြီးအကြီးစားတထုတွင်ဒီတယံဇာတထုတ်ယူသုံးဆွဲမှာဆိုလို့ရှိရင်ဒီဒေတာခံလူထုနဲ့လူထုဖက်ကပါဝင်ဆွေးနွေးလို့ရတဲ့ဆုံးဖြတ်ပါဝင်ခွင့်ရှိတဲ့ဟာဒီလိုမျိုးစဉ်းစားမှဒီတဘာဝတရားစင်တာစီမံခန့်ခွဲတဲ့အပိုင်းကိုစတင်လုပ်ကိုင်လုပ်ဆောင်လာတော့အကောင်းဆုံးပဲလို့ကျွန်တော်ပြောကြားလို့ရပါတော့
ဇူလိုင်လ29ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိကျင်းပတဲ့တိုင်းရင်းသားလူငယ်ညီလာခံကိုတိုင်းရင်းသားလူမျိုး26မျိုးကကိုယ်စားလှယ်ရေးအပါအဝင်စုစုပေါင်းလူ960ကျော်တက်ရောက်ခဲ့ပြီး27ရာစုပင်လုံညီလာခံမှာလူငယ်ရေးပါဝင်ခွင့်ရရှိရေးအတွက်လည်းတောင်းဆိုထားပါတဲ့တိုင်းရင်းသားလူငယ်ညီလာခံကချမ်းပတ်တဲ့ဆုံးဖြတ်ချက်တွေတောင်းဆိုချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်မဟာမိတ်အဖွဲ့နဲ့လုပ်ငန်းကော်မတီ9ခုကိုလည်းဖွဲ့စည်းခဲ့ကြပါတဲ့
ပြည်ဝင်တဲ့နောက်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အမေရိကန်ဖလော်ရီဒါပြည်နယ်မှာဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့လာမှာကိုစိုးရိမ်နေတဲ့အခြေအနေကိုနောက်ပိုင်းမှာတင်ပြဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံမှာတနင်္ဂနွေလုံးအနှံ့လက်ရှိရေလွှမ်းမိုးနေတာကြောင့်ပြည်နယ်နဲ့တိုင်း6ခုမှာလူဦးရေတသိန်းနီးပါးပြောင်းရွှေ့နေထိုင်နေရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားလိုက်ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ရေဘေးသင့်ပြည်သူတွေအတွက်ဒေသဆိုင်ရာအစိုးရတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်နေတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းတာတဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဇူလိုင်လနောက်ဆုံးပတ်သက်က AR နဲ့ချင်းတွင်းမြစ်ရေကြီးတာကြောင့်တနင်္ဂနွေလုံးနီးပါးရေကြီးရေလျှံမှုတွေရင်ဆိုင်ခဲ့ရပြီးလက်ရှိပြည်နယ်နဲ့တိုင်းဒေသကြီး6ခုမှာရေဘေးသင့်သူဥယေတသိန်းနီးပါးဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်နေရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကအခုလိုပြောပါတယ
်အခုကမှညီမတို့ပြည်နယ်တိုင်းက6ခုလောက်တော့ရှိတယ်ပေါ့ရေဘေးသင့်ဖြစ်နေလေစကိုင်းမကွေးမန္တလေးအရာဝတီကချင်ပေါ့ကမှအဲ့ဒီထဲမှာဆိုလို့ရှိရင်အမစကိုင်းရဲ့မကွေးရဲ့မန္တလေးရတော့နည်းနည်းများတယ်။ကျမဲပြည်နယ်တိုင်းကတော့နည်းနည်းလေးနေတည်တာပေါ့။နေတဲ့အခါကျတော့စုစုပေါင်းဆိုရင်အမလူဦးရေစုစုပေါင်းနေနေဆိုရင်9,000 to 9,800တသိန်းနီးပါးတော့ရှိပြီမှ9,000-9,800ဆိုတာမနက်ကပေါ့နော်မနက်ကညီမတို့စရင်မှဆိုနည်းနည်းမန္တလေးတို့ပါဆိုနည်းနည်းထပ်တိုးနေတာရှိတယ်မှတသိန်းနီးပါးတော့ရှိပါပြီအခုချိန်မှာ
စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့မန္တလေးတိုင်းဒေသကြီးတွေမှာတော့အခြားဒေသတွေထပ်ပို့ပြီးရေဘေးတည်နေတာပါမန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်တောင်တမန်အင်းမှာလည်းရေကြီးရေရှမ်းနေတာကြောင့်ဥပိန်တရာပေါ်မှာလည်းရေလွှမ်းခဲ့ပါတယ်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေနဲ့ပူးပေါင်းပြီးပြောင်းရွှေ့နေထိုင်ရေးစားနပ်ရိက္ခာစတဲ့ကူညီထောက်ပံ့မှုတွေပေးနေတယ်လို့လည်းဒေါ်ဖြူလဲလဲထွန်းကပြောပါတယ
်ဟိုဖေးဖြစ်လို့ပြောင်းတာရွှေ့တာကလေးစခန်းနေဖွင့်တာအဲ့ဒီနေရာတွေမှာကျတော့ညီမတို့ဝန်ကြီးဌာနတခုတည်းလည်းမလုပ်ပါဘူးအဲ့ဒီမှာကျတော့တိုင်းသားကြီးဆိုရဖွဲ့တွေဟိုမိကြတွေချက်ချင်းကြီးတို့ရဲတို့ပေါ့နော်ဟိုနောက်အဲ့ညီမတို့ရဲ့ဝန်ကြီးဌာနဦးကြီးဌာနအဲ့ဆိုရဖွဲ့ထွေအုပ်တို့တွေကပေါင်းပြီးတော့ဒေသမှာတော့အဲ့လိုမျိုးအဖွဲ့တွေစုပေါင်းပြီးတော့စီမံဆောင်ရွက်တယ်မှာညီမတို့ရဲ့ဝန်ကြီးဌာနအနေနဲ့ကတော့အဲ့ဒီဒေသပြည်သူတွေကိုအထူးအားဖြင့်ထောက်ပံ့တဲ့လုပ်ငန်းတွေလုပ်တယ်မှာအခုလက်တလုံးမှာကတို့လိုအပ်တာကအရေးပေါ်စာနာရိတ်ခါလိုတဲ့အခါကျတော့ညီမတို့ကစံစံတို့ခောက်ဆွဲချောက်တို့ရှေ့တန်းတို့ပေါ့နောက်နောက်မိသားစုတွေအတွက်ငါတစ်တာဘူးအဲ့လိုမျိုးပေါ့သူတို့လိုအပ်ချက်လေးတွေကိုထောက်ပံ့မယ်အထူးကအဲ့ဒီပစ္စည်းတွေပါဟုတ
်လက်ရှိကူညီထောက်ပံ့မှုတွေအတွက်လူမှုအနေဝန်ကြီးဌာနရဲ့သဘာဝဘေးရန်မုံငွေအပြင်အစိုးရကတည်တံ့ချပေးထားတဲ့အမျိုးသားသဘာဝဘေးစီမံခန့်ခွဲမှုရန်မုံငွေကိုပါအသုံးပြုနေရတယ်လို့ဒေါ်ဖြူလေးလေးထွန်းကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းဒီမှာမြင့်တက်ခဲ့တဲ့ AR နဲ့ချင်းတွင်းမြစ်ရေဒီဟာမြစ်အောက်ပိုင်းကိုဆက်လက်စီးဆင်းလာမှာဖြစ်လို့ပခုတ်ကူမျိုး၊မင်းမူးမျိုး၊မကွေးမျိုး၊အောင်လံမျိုး၊ပြည်မျိုး၊စိတ်သာမျိုး၊ဟင်္ဒရာမျိုးနဲ့ဇလုံမျိုးတွေမှာတည်ထားနိုင်မှုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတည်င်းထုတ်ပြန်ထားသလိုလူမှုဝန်ထမ်းဝန်ကြီးဌာနအနေနဲ့လည်းသက်ဆိုင်ရာအစိုးရတွေနဲ့ပူးပေါင်းပြီးကြိုတင်ကာကွယ်မှုတွေပြုလုပ်နေပါတယ်ရှင်
မန္တန်ကြီးလေးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါနားဆင်ရမှာကမဲမြေကဘာရွေးချယ်ပွဲအကြောင်းဖြစ်ပါတယ်သဘာဝဘဝဝန်ကျင်ထင်းသိမ်းရေးအနေနဲ့ရေဒုညဉ့်ဉန်းမှုတားဆီးရေးကိုအဓိကထားဆောင်ရွက်သွားမယ်လို့အရီဇိုနာပြည်နယ်ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့မဲကဘာမြေမတ်ကြီးမေဆင်းကပြောကြားလိုက်ပါတယ်ကဘာမြေမှာလူသားတွေဆက်လက်ရှင်သန်နိုင်ရေးအတွက်တန်ရှင်းတဲ့သဘာဝဘဝဝန်ကျင်လိုအပ်တာကြောင့်ကဘာမြေစိမ့်လန်းစုပြည်ရေးနဲ့တန်ရှင်းရေးအတွက်အသိပညာတွေကိုမျိုးဆက်အလိုက်လက်ဆင့်ကမ်းပေးသွားဖို့လိုအပ်ကြောင်းမြန်မာနယ်ပွားအမေရိကန်နိုင်ငံသူတူဦးဖြစ်တဲ့မတ်ကြီးမေဆင်းကပြောကြားလိုက်တာပါဝါရှင်တန်ဒီစီမှာကျင်းပတဲ့အမေရိကန်ကိုစားပြုမဲကဘာမြေရွေးချယ်ပွဲအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုအောင်ကတင်ပြပါမယ်
အမေရိကန်ပြည်ထောင်စုကိုစားပြုမေဂါဝါမြေရွေးချယ်ပွဲကိုဇန်နဝါရီလ30ရက်နေ့ကနေစတင်ကျင်းပတာဖြစ်ပြီးဩဂုတ်လ1ရက်နေ့မှာတော့နောက်ဆုံးစကားတင်ရွေးချယ်ပွဲကျင်းပပါတယ်။မေဂါဝါမြေအလှမရွေးချယ်ပွဲပြည်နယ်နဲ့တိုင်းလိုက်ရှင်ပြိုင်ခဲ့တာမှာမြန်မာနယ်ဝဘတူဖြစ်သူမက်ကြီးမင်းစင်လဲအရီဇိုနာပြည်နယ်ကိုစားပြုပါဝင်ရှင်ပြိုင်ခဲ့ပါတယ်။တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ငယ်စဉ်ကတည်းကစိတ်ဝင်စားခဲ့တာဖြစ်ပြီးရေးအေးမြင့်ထင်းတင်းကြီးနဲ့ပတ်ဝန်းကျင်တန်ရှင်ရေးစီယုံလှုပ်ဆောင်သွားမယ်လို့မက်ကြီးမင်းစင်ကပြောပါတယ်။
သမီးအရီဇိုနာပြိုင်လို့ရှင်သမီးလှုပ်ထားအမိုက်တွေကောက်တာတော့ရေတွေကိုမဖြုံးတာတော့သမီးဆက်ပြီးတော့ဟိုစာလူတွေကိုလှုပ်ဖို့ပြောရပါဆိုအရီဇိုနာဆိုတာတဲကန်နာရဆိုသမီးတို့ရဲ့ရေကအမြင်ရှားနိုင်တယ်အကဲမိုးမရအကဲလို့ရှင်ဆိုတော့အဲ့ဒါရေမဖြုံးဒီလိုရေကိုဟိုစာသုံးဆွဲတာနဲဖို့ပေါ့အဲ့ဒါကိုပြန်ပြောသမီး project တစ်ခုကကလေးနဲ့လှုပ်ဖို့ရှိတာသူတို့အပြင်ခေါ်သွားရင်အမိုက်တွေကောက်ခိုင်းမယ်တန်ရှင်းလောက်ခိုင်းမယ်ဆိုရှင်သူတို့အပြင်မှာလည်း excite ရတဲ့အပြင်ဒီတဘောကိုလည်းကူညီတာပေါ့
2016ခုနှစ်အမေရိကန်ကိုစားပြုမေဂါဝါမြေအဖြစ်ရွေးချယ်ခံရသူကတော့နယူးယောက်ပြည်နယ်က Corin Stella Kiss ပါလာမယ့်အောက်တိုဘာလမှာကျင်းပမယ့်နိုင်ငံတကာအဆင့်မေဂါဝါမြေရှင်ပြိုင်ပွဲမှာအမေရိကန်ပြည်အောင်စုကိုစားပြုဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့အတွက်အကောင်းဆုံးကြိုးစားတော်မှာဖြစ်ပြီးတော့ကမ္ဘာမြေထင်းထင်းရေးပညာပေးမှုတွေဆက်လုပ်သွားမယ်လို့မေဂါဝါမြေ Stella Kiss ကပြောပါတယ်
People need to help the environment.
လူတွေအနေနဲ့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းမှသဘာဝပတ်ဝန်းကျင်ကလည်းပြန်ပြီးတော့အထောက်အကူပြုမှာပါ။ထိန်းသိမ်းစောင့်ရှောက်ဖို့ပြက်ကွက်ရင်ရေရှင်မှာဘေးဒုက္ခတွေနဲ့ရင်ဆိုင်ရမှာကြောင့်ကျမတို့လူသားတွေမိတီနေရတဲ့သဘာဝပတ်ဝန်းကျင်နဲ့ကမ္ဘာမြေရေရှည်တည်တံ့ခိုင်မြဲဖို့လှုပ်ဆောင်သွားပါမယ်
။မေကမ္ဘာမြေအလှမယ်ရွေးချယ်ပွဲကို16ကြိမ်မြောက်ကျင်းပမှာဖြစ်ပြီးနိုင်ငံပေါင်း100ကျော်ကနိုင်ငံကူစားပြုအလှမယ်တွေပါဝင်ရှင်ပြိုင်မှာပါ။ဩဂုတ်လ10ရက်နေ့ကကျင်းပတဲ့အမေရိကန်ပြည်ထောင်စုကူစားပြုမေကမ္ဘာမြေရွေးချယ်ပွဲမှာတော့ပြည်နယ်ကူစားပြုမေကမ္ဘာမြေ46ဦးနဲ့နေမြေတိုင်းကူစားပြုတဦးပါဝင်ရှင်ပြိုင်ခဲ့တာပါ။ကမ္ဘာမြေကိုတံမိုးထားလာစေဖို့ရည်ရွယ်ချက်နဲ့အခုလိုမေကမ္ဘာမြေအလှမယ်ရှင်ပြိုင်ပွဲတွေကိုကျင်းပတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမေကမ္ဘာမြေအဖွဲ့ညင်ကြားရေးမှူးလော်ရာ ကလော့ကပြောပါတယ
်။ Our main focus is spreading information about environmental.
တဘာဝပတ်ဝန်းကျင်အကြောင်းလူတွေသိလာအောင်အဓိကထားလှုပ်ဆောင်နေပါတယ်။နောက်တစ်ခုကဒီအဖွဲ့ဟာအမျိုးသမီးအဖွဲ့ဖြစ်တဲ့အတွက်အမျိုးသမီးတွေကိုစိတ်ဓာတ်ရေးရမြင့်တင်ပေးပြီးလူမှုအတိုင်းအဝိုင်းကိုအကျိုးပြုနိုင်တဲ့အခွင့်အရေးဖန်တီးပေးနိုင်မှာပါ။
အမေရိကန်ပြည်ထောင်စုမေကမ္ဘာမြေရွေးချယ်ပွဲကိုဖိလစ်ပိုင်နိုင်ငံက2015ခုနှစ်မေကမ္ဘာမြေအန်ဂျယ်လီယာအောင်လဲတက်ရောက်ပါတယ်မေကမ္ဘာမြေနဲ့အတူမီးရေလေကုစားပြုအလှမဲ့စုတွေကိုလည်းချီးမြှင့်ပါတယ်မေကမ္ဘာမြေရှင်ပြိုင်သူတွေဟာအသက်16နှစ်နဲ့26နှစ်ကြားရှိရမှာဖြစ်ပြီးအသက်17နှစ်နဲ့14နှစ်ကြားအသက်14နှစ်နဲ့18နှစ်ကြားတခါ26နှစ်နဲ့32နှစ်ကြားတိုင်းနဲ့ပြည်နယ်အလိုက်ရှင်ပြိုင်အနိုင်ရသူအလှမဲ့3ဦးကလည်းအမေရိကန်ပြည်ထောင်စုကုစားပြုမေကမ္ဘာမြေနဲ့အတူနိုင်ငံတကာပြိုင်ပွဲအထိလိုက်လံအဖြစ်ကူညီသွားမှာဖြစ်ပါရခင်ဗျာ
ဒီမနက်ကမှစိုက်ပျိုးနိုင်တဲ့မြေကတိမ့်နေချီပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးမြတ်ဖြစ်စေပါသလားဒေသခံတွေအတွက်ရောအလို့အကင်တွေဖန်တီးပေးနိုင်ပါသလားဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲဒီကြောင်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0923923555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မကြာခင်ည9:00နာရီခွဲမှာဆွေးနွေးကြမယ့် VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားစေတဲ့ခြင်တွေပေါက်ဖွားတဲ့နေရာတစ်ခုကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီဗိုင်းရပ်စ်ပိုးမပြန့်နှံ့အောင်ကာကွယ်ရမှာဖက်ဒရယ်အစိုးရကအကူအညီပေးဖို့ပြည်နယ်အစိုးရအရာရှိတွေကတောင်းဆိုလိုက်ကြပါတယ်အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကတော့ကိုဝန်ဆောင်မိခင်တွေနဲ့အိမ်အောင်ဘက်တွေအနေနဲ့ဇီကာယောဂပိုးဖြစ်ပွားတဲ့နေရာတွေကိုမသွားကြဖို့တနင်္လာနေ့မှာတတိပေးချက်ထုတ်ပြန်လိုက်ပါတယ်။ VOA သတင်းတော့ Zeladis Hook သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြမှာပါ
။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့နေရာတွေမှာကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကျဉ်သက်စေလိုက်ဖျက်နေကြတယ်လို့ဒေသခံတွေကလည်းခြင်ကိုက်မခံရအောင်ကြိုတင်ကာကွယ်ကြဖို့တတိပေးထားပါတယ
်။ Big thing is no standing water.
အရေးအကြီးဆုံးကတော့ရေဝတ်တဲ့နေရာတွေမရှိစေဖို့ပါပဲရေဝတ်နေတာရေအောင်းနေတာတွေလုံးဝလုံးဝရှိမနေဖို့ပါပဲ
ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ပြောသွားတာပါ Zika virus ကိုကူးစက်ခံရတဲ့ဖြစ်ရပ်တစ်ခုဟာမယားမီမြို့နယ်မြောက်ဘက် Wynwood ရပ်ကွက်နဲ့ထိစပ်နေတဲ့အကြောင်းလဲအုတ်ထုတ်ရည်မှု Scott ကတင်းလာနေမှာပြောပါတယ်။ဒီရောဂါပိုးမပြတ်နိုင်အောင်တိုက်ဖျက်ရမှာ Federal ဆွေးရကကူညီပေးဖို့ Florida ပြည်နယ်ကတောင်းဆိုထားပါတယ
်။ Today we ask for the CDC Emergency Response Team that will help withcollection efforts with
ရောဂါထိန်းချုပ်ရေးဌာန CDC ရဲ့အရေးပေါ်တုံ့ပြန်ကင်တွယ်ရေးအဖွဲ့အနေနဲ့အချက်အလက်စုဆောင်းရှာဖွေတာဓာတ်ခွဲကန်စမ်းသပ်မှုတွေနဲ့ချင်းနေမပြန့်ပွားအောင်ထိန်းချုပ်ရမှာကူညီပေးဖို့ကျွန်တော်တို့ဒီကနေတောင်းဆိုခဲ့ပါတယ
်။ကုသရောဂါထိန်းချုပ်ရေးဌာန CDC ကတော့ဝင်းမှုရက်ကွက်ကိုဒီသိပ်မကြခင်သတင်းပတ်တွေတုန်းကရောက်ခဲ့ကြတဲ့အမျိုးသမီးတွေအနေနဲ့အ ਨੇ ဆုံးလာမဲ့သတင်းရှစ်ပတ်ကာလအတွင်းမှာကိုဝင်မယူကြဖို့တိုက်တွန်းထားပါတယ်။ကိုဝင်ဆောင်မိခင်တွေကိုလည်းအဲ့ဒီနေရာကိုမသွားဖို့အကြံပြုထားတာပါ။ဒါပေမဲ့အဲ့ဒီရက်မှာပဲနေထိုင်နေကြတဲ့ကိုဝင်ဆောင်မိခင်တွေအတွက်ကရောအခြေအနေကဘယ်လိုပါလဲ
I have to think every day like do I want to go outside or what am I going to wear
ကျွန်တော်နေတိုင်းတွေးနေရတာကငါ့အပြင်ကိုသွားလို့ဖြစ်ပါမလားဘယ်လိုအဝတ်အစားဝတ်သွားရမလဲချင်းမောင်းဆေးပါရလားဒီဆေးကရောတကယ်ပဲချင်းကိုက်မခံရအောင်လို့တားနိုင်ပါမလားဆိုတာတွေပါပဲ
ဒေသခံကိုဝင်ဆောင်အမျိုးသမီးတူပြောသွားတာပါဒေသတွင်းမှာနေကြတဲ့ကိုဝင်ဆောင်မိခင်တွေအနေနဲ့ပုံမှန်ဆစ်ဆစ်ကြဖို့တာဝန်ရှိသူတွေကလည်းတိုက်တွန်းထားပါတယ်။ Florida ပြည်နယ်ဟာအမေရိကန်ပြည်ထောင်စုမှာကြီးသွားဧည့်သည်အများဆုံးလာတဲ့ပြည်နယ်တစ်ခုပါ။အခုဒီ Zika virus ပိုးအနေနဲ့ကြောင့်ပြည်နယ်စီးပွားရေးကိုထိခိုက်နိုင်တယ်လို့ Florida ပြည်နယ်ထက်လွတ်တော်မဲ Marco Rubio ကသတိပေးပါတယ
်။ The Zika virus is not just a public health problem for Florida, it is an economic problem.Tourism is one of our leading
industries. Zika virus ပေါ်လာပြီးတော့ပြည်내အတွက်ကျန်းမာရေးပြဿနာတစ်ခုဖြစ်ုံနဲ့မကပါဘူး။စီးပွားရေးအတွက်လည်းပြဿနာရှိပါလေ။ခီးသွွားလုပ်ငန်းကကျွန်တော်တို့ရဲ့အဓိကစီးပွားရေးပါ။ကမ်းခြေကိုလာလေကြတဲ့သူတွေ၊စိန်ခံသမောကြီးတွေစီးဖို့ဒါမှမဟုတ်ရင်လည်း Florida လေပိုင်းကနေ Disney World, Universal Studio စတဲ့ဘန်းဖြေနေရာတွေကိုခီးသွွားတွေလာကြတာပါ။
တာဝန်ရှိသူတွေကတော့ပြည်내အစိုးရအနေနဲ့ Zika virus ပိုးမပြတ်နိုင်အောင်ကာကွယ်တဲ့နည်းလမ်းတွေလှုပ်ဆောင်နေတာကြောင့်အလုံးအကျုံစိုးရင်စရာမရှိဘူးလို့ပြောပါရယ်။ငွေကင်းစာခလင်းငယ်တွေမှာအုံနောက်သေးငယ်နေတာအပါအဝင်တခြားဆိုးဝါးတဲ့ကျန်းမာရေးပြဿနာတွေကိုဖြစ်စေနိုင်တဲ့ Zika virus ပိုးဟာနိုင်ငံရဲ့ခြားမှာဒီရောဂါပိုးကူးစက်ခံရပြီးတော့ပြန်လာတဲ့သူတွေကိုဒေသထဲမှာရှိနေတဲ့ခြင်တွေကကာယကနေတဆင့်ကူးစက်လာခဲ့တာမှာမိုင်ယာမီရပ်ကွက်မှာဒီပြီးခဲ့တဲ့ဇွန်လလယ်လောက်ကစပြီးတော့ဒီရောဂါပြန့်နှံ့ဖြစ်ပွားလာနေတာပါရှင်
။မက်ကင်ဖြူတွေတင်ပြခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9:00-10:00အထိတင်ဆက်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနံပါတ် 24,25,32,51 ကနေဖမ်းယူနိုင်စင်ပါခုတော့သတင်းချင်းညို့ကိုကုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေမှာ Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်နဲ့2004ခုနှစ်တုန်းကယူရိုးနိုင်ငံမှာအသေးခံဘုံခွဲတက်ခတ်မှုရောက်တည်ဆုံသွားတဲ့ American Muslim စစ်တီရဲ့ဖခင်ဖြစ်သူခီဇာခန်တို့ကြားအပြန်အလှန်တုံ့ပြန်ပြောဆိုမှုတွေနဲ့သာဆက်လက်လွှမ်းမိုးနေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာဆုံးသက်ခဲ့တဲ့ Democratic Party ညီလာခံအတွင်းတည်ဆုံသွားတဲ့တားပစ်သူရဲ့စစ်မှုထမ်းဘဝကိုထောက်ပြပြီး American ကို Muslim တွေဝင်ရောက်ခွင့်ပေါ်ကန့်သတ်ဖို့ပြောဆိုနေတဲ့ Republican Party ကသမ္မတလောင်းထရမ့်ကိုခံကနေဝေဖန်ခဲ့ရကနေ့စဉ်ရဆက်ဆိုသလိုအပြန်အလှန်ပြောဆိုမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ခံတဲ့အခြေရင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး Republican သမ္မတလောင်းထရမ့်ပေါ်သမ္မတ Barack Obama သမဂထိတ်တန့် Republican ခေါင်းဆောင်တွေပြည်ပနိုင်ငံတွေမှာမှုထမ်းခဲ့ရတဲ့စစ်ပြန်နေတဲ့ကြာဆောင်စစ်တီရဲ့မိခင်တွေကိုကိုစားပြုထားတဲ့အဖွဲ့တွေကလည်းပြစ်တင်ရှုတ်ချကြကြတာပါ။ American ရှိတောင်မှ Florida ပြည်နယ်က Zika virus ကူးစက်ခံရသူနောက်ထပ်လူနာ100ယောက်ကိုတွေ့ခဲ့ရတဲ့အရက်ကိုကိုဝင်ဆောင်မျိုးသမီးတွေမသွားဘူး။ American ရောဂါထိန်းချုပ်ရေးဌာန CDC ကတင်းနေတာနေမှာသတိပေးလိုက်ပါတယ်။ Zika virus ကူးစက်ခံရသူ14ဦးထိရှိလာတဲ့အတွက်လည်းရောဂါကူးစက်မှုကိုတားဆီးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကဗိုလ်အစိုးရထံအကူအညီတောင်းခံထားတာပါ။လီဗျာဆိုရဲတောင်းခံချက်ရဲ့ IS အကြမ်းဖက်သမားတွေကိုပြစ်မှတ်ထားပြီးတင်းလာနေကစတင်ပြီးလီဗျာနိုင်ငံထဲမှာလေကြောင်းထိုးစစ်ဆင်နေတဲ့အကြောင်းအမေရိကန်ဆိုရဲကကြေညာလိုက်ပါတယ်။တူရကီနိုင်ငံမှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ဆီယနာတိုင်းပို့ဂျိုးပတ်မှုကိုဥဆောင်ချက်စီခဲ့သူဆိုပြီးတူရကီဆိုရဲဆွဆွတ်ထားတဲ့ဘာသာရေးဆရာကိုသူ့နိုင်ငံစီလွှဲပြောင်းပေးပြီးအားပေးတောင်းဆိုဖို့တူရကီလွှတ်တော်အမတ်တွေပါတဲ့အဖွဲ့အမေရိကန်ကိုရောက်နေပါတယ်
။ကျေးဇူးပါ။သတင်းအချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဆူလေမန်တာရဝီဖြစ်ပါတယ်။ UAE အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်ခဲ့တာပါ။ UAE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်ပါဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.